AWR ညွန်လင်းချင်းတန်ရေးစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ5ရက်မြန်မာတက္ကသိုလ်1383ခုနှစ်ကြာသိုလာဇန်4ရက်ဗုဒ္ဓဟူးနေ့ညွန်လင်းချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်။
တော်တော်ရှင်များခင်ဗျာမျောလင်ချင်းအတန်မြန်မာအစီအစဉ်ကိုနက်6ນາမိနစ်30မှ9ນາအထိ16မီတာကီလိုဟတ်0653ညညာပိုင်း9ນາမှ9ນາမိနစ်30အထိ25မီတာကီလိုဟတ်0163ညမှနေ့စဉ်အတန်လှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓဦးနဲ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကရှီဘိုဘီတို့ပြီးတော့တင်ငန်းစာအစီအစဉ်တုတ္တပလဲဆွေးနွေးမယ့်အစီအစဉ်ပြိုရွယ်မောင်မယ်တိကောင်းဘွဲအစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရအောင်လေလိုင်းနဲ့
တော်တော်ရှင်များရှင်ရှေးဘိုးဘေးများထံမှသင်ငန်းစာအစီအစဉ်ကိုဆ ्याम ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ညောင်လင်းချင်းအသားမြန်မာအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တော်တန်ရှင်များမင်္ဂလာဒုက္ခဖြာဖြာနဲ့ပြည့်စုံကြပါစေရှင်တော်တန်ရှင်များရှင်ဒီနေ့ရှေးဘိုးဘေးတို့ပေးသောသင်္ကန်းစာအစီအစဉ်မှာရှေးဘိုးဘေးတူဖြစ်တဲ့ယာကုပ်အကြောင်းကိုနာတော်တာဆင်ရင်သင်္ကန်းစာရယူနိုင်ကြပါစေ။တော်တာရှင်များရှင်နှုတ်ကပတော်ကကျွန်တော်သည်ဧည့်သည်အာဂန္တုဖြစ်၍လွန်သောအသက်သည်အနှစ်130ရှိပါပြီ။ကျွန်တော်အသက်ရှင်သောနှစ်ပေါင်းနည်း၍ဆိုးပါ၏။ဧည့်သည်အာဂန္တုဖြစ်သောဘိုးဘေးတို့၏အသက်တန်းကိုမမီပါဟုရှောက်ဆိုပြီးလင်ဆိုပြီးနှုတ်ကပတော်ကဖော်ပြထားတယ်။သုတရှိမိတ်ဆွေများရှင်။ယာကုပ်ဟာသူ့ဖခင်ရဲ့ကောင်းကြီးပေးမှုကိုလိမ်လည်ခိုးယူရမှာသူ့အကိုအေသောရဲ့ပုံစံမျိုးပုံမှားရိုက်ပြီးသူ့ကိုယ်ကိုအစားထိုးတဲ့လောက်ရာအဖြစ်လှုပ်ဆောင်ခဲ့တဲ့ယာကုပ်ရဲ့လှည့်စားမှုဟာစိတ်လှုပ်ရှားစရာဖြစ်ပါတယ်။သူတို့ရဲ့မိသားစုဝင်အားလုံးဟာသူတို့ရဲ့တူးချင်းဆန္ဒတွေကိုဖြစ်စည်းကြဖို့အတွက်မှားယွင်းစွာပြုမူခဲ့ကြတယ်။ဣဇက်ဟာသူ့ရဲ့အလိုလိုက်ခံရတဲ့သားဦးအေသောကိုမျက်နှာသာပေးခဲ့တယ်။အေသောအနေနဲ့သူ့ရဲ့ကောင်းချီးပေးမှုကိုလက်ခံရရှိနိုင်တဲ့အရေးချင်းတွေမရှိကြောင်းသူသိရှိခဲ့ပေမဲ့သူ့ရဲ့အစီအစဉ်အတွက်အစဉ်တစိုက်လှုပ်ဆောင်ခဲ့တယ်။နောက်ပြီးသားငယ်ကိုထင်ထင်ရှားရှားအချစ်ပိုခဲ့တဲ့အမေဖြစ်သူရေဘက်ကာကတော့သူမရဲ့ခင်ပွန်းတဲ့ဣဇက်ကိုလက်စားဖို့အတွက်မဟာဗျူဟာတစ်ခုကိုအကြံပြုစီစဉ်ခဲ့တယ်။အကိုအေးသောထက်ဝိညာဉ်ရေးအပိုင်းမှာပိုမိုသာလွန်တဲ့ယာကုပ်ဟာကလိန်ကျတဲ့အနေနဲ့အသာစီးရဖို့နဲ့ လက်စားဖို့အစီအစဉ်ကိုသဘောတူလက်ခံခဲ့တယ်။ဒီလိုလက်စားလှုပ်ဆောင်ဖို့အတွက်သူ့ရဲ့အမေဟာသူ့ကိုယုံကြည်လောက်အောင်မြန်မြန်ဆဆသူ့ကိုတင်သွင်းစရာမလိုပါဘူး။ဒီအကြောင်းအချင်းရာမှာကျမတို့ဟာသင်ခန်းစာတစ်ခုရယူနိုင်ပါတယ်။ပထမသင်ခန်းစာကသူတို့ရဲ့တူးချင်းကြံ့ကြံ့ဖန်ဖန်စိတ်ကူးမှုတွေနဲ့မိုက်မဲမှုတွေကြားမှာဖခင်ရဲ့အစီအစဉ်ဟာပြည့်စုံနေစေပါပဲ။ဖခင်သခင်ရဲ့အစီအစဉ်တော်ဟာကမ္ဘာဦးကျမ်းအခန်းကြီး25ငွေ23မှာဖော်ပြထားတဲ့အတိုင်းပဲ။ထာဝရဖခင်ကလည်းသင်ဤဝန်တွင်း၌လူနှမျိုးရှိ၏။သင်ဤဝန်တွင်းထက်ကခြားနာသောလူနှစုကိုဖွာရလိမ့်မည်။လူတစ်မျိုးသည်တစ်မျိုးထက်အားကြီးလိမ့်မည်။အကြီးသည်အငယ်၌ကြုံခံရလိမ့်မည်လို့မိန့်တော်မူထားပါတယ်။ဒါပေမဲ့ကျမတို့လိုချင်တဲ့ဘယ်အရာကိုမဆိုကျမတို့ရရှိအောင်လုပ်နိုင်ကြတယ်ဆိုတော့အယူဆကိုမရယူသင့်ကြပါဘူး။အကြောင်းကတော့ဖျားသခင်ဟာသူ့ရဲ့ရှင်မန်းချက်ပန်းတိုင်တော်များကိုအပြီးအပြတ်အထမြောက်အောင်လှုပ်ဆောင်တော်မူမှာဖြစ်ပါတယ်။ဣသက်တို့သားမိသားဖ၄ယောက်တို့ရဲ့အချင်းစရိုက်တို့ကိုသူတို့ရဲ့အသက်တာကိုတည်တည်ချာချာကြည့်ခြင်းဖြင့်ဒုတိယသင်ခန်းစာကိုထင်ထင်ရှားရှားတွေ့ရှိကြတဲ့အခါသူတို့အားလုံးဟာသူတို့စိုက်ခဲ့ကြတဲ့အတိုင်းသူတို့ရိတ်သိမ်းခဲ့ကြရပါတယ်။အဲ့ဒီဖြစ်ရက်တွေနောက်ပိုင်းမှာအီးဆက်နဲ့ရီဘက်ကာတို့မှာခက်ခက်ခဲခဲကာလတွေမှာနေထိုင်ခဲ့ကြရတယ်။သူတို့ရဲ့သားသမီးတွေလည်းအချင်းချင်းတိုက်ခိုက်ကြပြီးတကွဲတပြားစီဖြစ်သွားခဲ့ကြတယ်။ယာကုပ်ထွက်ပြေးပြီးနောက်ရီဘက်ကာဟာသူ့ကိုဘယ်တော့မှပြန်မတွေ့တော့ဘူး။အေသောအနေနဲ့လည်းသူ့ရဲ့ညီနဲ့မိခင်အပေါ်မှာသဘောထားတင်းမာလာခဲ့တဲ့အလျောက်နောက်ဆုံးမှမိသားစုအပေါ်အယုံကြည်ကင်းမဲ့ကဝေးရာကိုထွက်ပြေးသွားခဲ့ပါတယ်။သောတရှိများရှင်ကလိန်ကကြည်လှုပ်ခဲ့တဲ့ယာကုပ်လည်းသူ့ရဲ့ရောက်ခမဖြစ်သူရဲ့ကလိန်ကကြည်ကြချင်းခံခဲ့ရတဲ့အပြင်သူ့ရဲ့ဇနီးတဲ့သူ့ရဲ့ကျိုးကင်ချဲလမှုကိုခံခဲ့ရတယ်။အဆိုးဆုံးကိစ္စရအနေနဲ့ကတော့ယောသရဲ့ကံကြမ္မာကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့သားအရင်းတို့ရဲ့လက်စားမှုကို22နှစ်ကြာခံစားခဲ့ရပါတယ်။သောတာရှင်များရှင်မိုက်မဲမှုရဲ့အသီးအရသာဟာအင်မတန်မှခါတီလာပါတယ်။ယာကုပ်ကိုယ်၌ကသူ့အနေ၌သူ့အနေနဲ့ခက်ခဲလာတဲ့အသက်တာဖြင့်နေထိုင်ခဲ့ရတာကိုအတိအမှပြုလက်ခံခဲ့ပါတယ်။တကယ်လို့သာသူဟာသူ့ရဲ့အသက်တာခီးတစ်ခုလုံးကိုထာဝရဘုရားထံတော်မှာအညံ့ခံအံ့နံခဲ့ပါကခြားနာတဲ့အကျိုးရလတ်ကိုသူခံစားရမှာဖြစ်ပါတယ်ဆုတောင်းကြပါစို့အဖဘုရားသခင်သားသမီးတို့အသက်ရှင်တဲ့အသက်တာမှာယာကုပ်ကဲ့သို့လိန်လယ်လက်စားတတ်သောအကျင့်စရိုက်များမဖြစ်အောင်ထိမ့်ချုပ်နိုင်ကြပြီးယောသားဖြောက်မတ်သောနှလုံးသားများရှိသည့်သူများဖြစ်စေရန်မဆတော်မူပါမည်အကြောင်းယေရှုခရစ်တော်ဘုရား၏မဟာနာမတော်ကိုမိပြုလျက်တောင်းလျှောက်ပါ၏ဖဖျာအာမင
်လူတို့တယောက်ရဲ့အားနေချက်ကို
ကဲရဲ့တည်ခြင်းလား
လူတို့တယောက်ရဲ့အမှားတစ်ခုအတွက်နဲ့စင်သာပါသင်သည်လည်းပဲဖြူစင်သလားသင်ရဲ့ဘဝမှာဘယ်သူကများအဖြစ်နဲ့လို့ကြည့်နိုင်မလဲလူတူတယောက်ရဲ့အားနဲ့ချက်ကိုလူတယောက်ရဲ့အမှားတစ်ခုအတွက်နဲ့
ဒီချီတော်မလား
စဉ်းစားပါသင်သည်လည်းပဲဖြူစင်သလားသင်ရဲ့ဘဝမှာဘယ်သူကများအပြစ်နဲ့လွတ်ပြေးနိုင်မလဲကိုတော်မိန်တော်မူသည်ကလူတယောက်ရဲ့အဖြစ်များကိုအကျဉ်းချင်းခွင့်လို့ရမှာပဲso gede con esa sign do go se ma quello ta che gli vendi le e pillo cingo caia me
လူတူတူတယောက်ရဲ့အားနဲ့ချက်ကို
ငယ်ရဲ့ဖြစ်ခြင်းလား
လူတူတူတယောက်ရဲ့အမှားတစ်ခုအတွက်နဲ
့ဒီချီနာမလာ
စဉ်းစားပါသင်သည်လည်းပဲဖြူစင်သလားသင်ရဲ့ဘဝမှာဘယ်သူကများဖြစ်နေလို့ကိုနိုင်မလဲကိုတော်မင်းတော်မူသီကလူတူတယောက်ရဲ့ပြည့်မြာကိုအကြိမ်ကြိမ်ခွင်လို့ရမှာပဲဆိုခဲ့တယ်ကိုနည်းဆိုင်ဆိုင်တော့သူကိုအစင်သာခွင်လို့တတ်ခဲ့ရင်သင်သည်လည်းပဲအပြစ်လို့ခြင်းကိုခံရမယ်
လေးတို့ရေဒီကနေ့လေ့လာစေချင်တဲ့ဘာဝသစ်ပင်တွေအကြောင်းမှာကလေးတို့ကိုမမပင်ကြီးကຫນွေဥအချိန်မှာပွင့်လန်းတဲ့ဥပင်အကြောင်းကိုကလေးတို့ဘဟုတုတရရှိစေဖို့ပြောပြပေးမယ်နော
်ဟုတ်ကဲ့ပါမမပင်ကြီ
းကလေးတို့ရေဥပင်တွေကိုမမပင်ကြီးဦးနေထိုင်နေမြန်မာနိုင်ငံဒေသအများပြားမှာတွေ့ရှိရပါတယ်ကွယ်ဥပင်ကိုစိုက်မယ်ဆိုရင်ဥအစီကိုဂယုစိုက်ပြီးပြိုးပင်ဖောက်ပြီးရမှာဖြစ်တယ်ပြိုးပင်ဖောက်ပြီးနှစ်နှစ်သားအရွယ်ရောက်မှရွေးပြောင်းစိုက်ပြုတင်တယ်ငုပန်ပွင့်ချင်ရောက်ရင်တော့အဆုတ်လိုက်အခိုင်လိုက်ပွင့်နေတဲ့ငုပန်တွေကိုပင်ရင်ထက်မှာပွင့်ကြွားစွာတွေ့ရတာပေါ့ကွယ
်ဟုတ်တယ်မမပန်စီခြံထဲမှာဖေဖေစိုက်ထားတဲ့ငုပန်တွေပွင့်ရင်သမီးကြည့်ရတာတိတ်လာတယ
်လုံးလုံးပြောတာမှန်ပါတယ်ကွယ်ရွှေရောင်လိုဝါဝင်းနေတဲ့ငုပန်လေးတွေကຫນွေဦးရဲ့အလှဖြစ်တယ်လို့တွေ့မြင်သူတိုင်းရင်ကိုကြည်နုစေပါတယ်ကွယ
်မမပန်စီဥပင်မှာငုတီးတဲ့တီးနေတာကိုသာတွေ့ဘူးတဲ့
ဟုတ်တယ်လင်းလင်းရဲ့ငှုပင်ကအတီးတီးတယ်ကွ့ငှုသီးတွေကမဲ့သွားရင်သူ့အယောင်ကအမဲအောင်ဖြစ်သွားတယ်နောက်ပြီးအတီးအရှိကနှစ်လက်မှသုံးလက်မှလောက်ရှိတယ်အော်ဒါနဲ့ကလေးတို့ရေငှုအတီးကနေဆေးဖော်ဆက်လို့ရတယ်ကွ
့ဟုတ်လားမမပန်စီငှုအတီးကနေဘလို့ဆေးဖော်တာလဲရင
်ဒီလိုကွ့ငှုအတီးမဲ့တဲ့ကအသားနဲ့ငှုအမြစ်ကိုရောဆက်ပြီးဝမ်းနှုတ်ဆေးဖော်ဆက်လို့ရတယ
်ဟင်းဒါဆိုရင်ငှုအတီးကဆေးဘက်ဝင်တာပေါ့နော်ဟုတ်လားမမ
ဟုတ်ပါတယ်ကလေးတို့ရေငုအတီးဒီမှာကသေးဘူးငုပင်ရဲ့အသားကလည်းလူအသုံးအဆောင်ပစ္စည်းတွေပြုတ်လုတဲ့အခါမှာလည်းအသုံးပြုတ်လို့ရသေးတယ်ကွ
။ဘလို့အသုံးဆောင်ပစ္စည်းတွေလောက်တက်လဲမမပန်စီ။သမီးသိချင်လိုက်တာ။သမီးတို့ပြောပြပေးပါ
။ကောင်းပါပြီကွ။ကလေးတို့စိတ်ဝင်စားတဲ့ဆိုတော့မမပန်ချီပြောပြပေးမယ်နော်။ငုပင်ရဲ့အသားကိုလှေပြုတ်လုတဲ့အခါလဲပြုတ်လုတဲ့အခါလဲပင်ထဲနဲ့ထွန်တွေပြုတ်လုတဲ့အခါမှာအသုံးပြုတ်တယ်ကွ။ဒါဒီမကသေးဘူးအိမ်ဆောက်တဲ့အခါမှာလဲငှုပင်ကိုအသုံးပြုကြတယ်နောက်ပြီးငှုပင်ရဲ့အခောက်ကိုတော့တရေနေရာမှာအသုံးပြုတယ်ကွ
ဟုတ်လားမမပန်စီငှုပင်ကတော့အသုံးဝင်ရပဲ
ဟုတ်တယ်မမပန်စီငှုပင်အသုံးဝင်မှာအခုမမပြောမှာပဲသိရတယ
်ဟုတ်တယ်မမသမီးလည်းအခုမှသိရတယ
်ကလေးတို့ကိုအခုမမပန်ချီပြောပြလို့ငှုပင်ရဲ့အသုံးဝင်မှုအကြောင်းကိုသိသွားရပြီဆိုတော့ကိုသိထားတဲ့ဘဟုတုတကိုအခြားတငယ်ချင်းတွေကိုဝေမျှပြောပြလို့ရတာပေါ့ကွယ
်ဟုတ်ကဲ့ပါမမပန်စီတားတဲ့တငယ်ချင်းတွေကိုပြန်ပြီးတော့ပြောပြပေးပါမယ်
တမီးလဲပြန်ပြီးတော့တငယ်ချင်းတွေကိုပြောပြပါမယ
်အေးကွယ်ကလေးတို့ကတိတ်ပြီးလိမ်မာကြတာပဲကွယ်ဒီလိုအတိအလိမ်မာရှိတဲ့ကလေးတို့ဘဝလေးဟာပင်ရန်ထက်မှာဝင့်ကြွားစားနဲ့လှပနေတဲ့ငှုပန်းလေးတွေလိုအောင်မြင်မှုတွေနဲ့ဂုဏ်ယူနိုင်ကြပါစေကွယ်အတိလိမ်မှာကြဲဝါလာတဲ့ကလေးတို့ရဲ့အနာဂတ်ခီးလေးတာယာဖြောက်မြူပါစေလို့မမပန်စီကဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ကွယ
်သောတာရှင်များရှင်မြမဆွေစုံချမ်းအတွဲသုံးမှငုပင်အကြောင်းကိုကျမတို့မျှော်လင့်ခြင်းအတမ်းမှကောက်နှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
ချင်းအတန်မှတန်လှင့်နေပါရဲ့ရှင်။ဒီကနေ့မှပြိုရွယ်မောင်မယ်တိကောင်းမွေအစီအစဉ်မှလူငယ်မောင်မယ်တို့အတွက်တိမတ်ဖွဲ့ရာတွေကိုတင်ပြပေးမယ့်အချိန်ရောက်ရှိလို့လာပါပြီရှင်
။ပြိုရွယ်မောင်မယ်တိကောင်းမွေတိကောင်းမွေတိကောင်းမွေတိကောင်းမွေတိကောင်းမွေ
မျောလင့်ချင်းအသားမြမအစီအစဉ်ကိုနာတော်တာဆင်းနေတဲ့လူငယ်မောင်မယ်များမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေ။လူငယ်မောင်မယ်တို့ရေဒီနေ့ပြိုးရဲမောင်မယ်တိကောင်းဖွယ်အစီအစဉ်မှာလူငယ်မောင်မယ်တို့အတွက်လူငယ်တို့လောက်ကိုင်းနိုင်သောဆေးဘက်ဆိုင်ရာအလုပ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပြောပြပေးမှာဖြစ်ပါတယ်။လူငယ်မောင်မယ်တို့ရေဖခင်သခင်ကိုကြောက်ရွံ့ပြီးတစ္ဆာရှိတဲ့ဆေးဆရာတယောက်လောက်ကိုင်းနေတဲ့အလုပ်ထက်အရေးကြီးတဲ့ဘေးသာသနာလုပ်ငန်းရှိပါမလဲ။ဆေးဆရာတွေဟာခရစ်တော်ရဲ့ကျေးဇူးတော်ကိုမွေးကြိုင်နေတဲ့ရနအဖြစ်ဝင်ရောက်တဲ့လူမမာအခန်းထဲကိုတည်ဆောင်သွားရမယ်။ဖြာနာပြီးတည်ဆုံးခါနီးလူမမာတွေကိုလောကရဲ့အဖြစ်ကိုယူဆောင်သွားတဲ့တိုးတငယ်လို့တင်စားထားတဲ့ယေရှုသခင်ကိုညွန်ပြနိုင်ရမယ်။ဒုက္ခပင်လဲဝင်နေတဲ့ကမ္ဘာလောကကြီးအထက်မှာနေထိုင်နေတဲ့လူတွေအကြောင်းစိတ်ညစ်ညူးစရာတွေကိုလူမမကိုပြောပြဖို့မသင့်တော်ပါဘူးပြောလိုက်မယ်ဆိုရင်ပို့ပြီးဆိုးဝါးသွားပါလိမ့်မယ်လူတို့ရဲ့အပြစ်ကိုဖြေလွတ်ပိုင်သောကယ်တင်ရှင်ယေရှုခရစ်တော်သတင်းသိမြင်ခြင်းဟာသူတို့ရဲ့ခန္ဓာကိုယ်နဲ့စိတ်ကိုပိုးပြီးတော့ကောင်းစေပါမယ်ယေရှုခရစ်တော်ဟာစာတန်ရဲ့တကူးကိုကန့်တတ်နိုင်တယ်ကိုတော်ဟာတမားတော်ကြီးဖြစ်ပြီးအပြစ်အားဖြင့်ဖျားနာနေတဲ့ဝိညာဉ်တွေဟာကိုယ်ကာယနဲ့အသက်ဝိညာဉ်ဆွဲကပ်နေတဲ့အနာရောဂါတွေပျောက်ကင်းဖို့သူ့ကိုအားကိုးနိုင်ပါတယ်။တမန်တော်ဟောပြောတာကိုလည်းနားမထောင်ဝတ်ပြုစည်းဝေးခြင်းကိုလည်းမတက်ရောက်တဲ့သူတွေစီသွားနိုင်တဲ့တခုတည်းသောနိလန်းနဲ့အေးဝံဂေလိတရားရောက်ရှိနိုင်ပါတယ်။ဒါကတော့သူတို့ကိုဆွဲကပ်နေတဲ့အနာရောဂါတွေကိုကုသပေးခြင်းဖြစ်ပါတယ်။ဖျားနာနေတဲ့သူတွေကိုတက်တာစီဖို့နဲ့ဆင်းရဲတဲ့သူတို့ဒုက္ခကြီးစွာခံစားနေရတာကိုသက်သာစေဖို့သူတို့နဲ့အတူတူသာသနာပြုဆရာဆရာမတွေကဆုတောင်းပေးရမယ်။နှုတ်ကပတ်တော်ကိုဖတ်ပြဖို့နဲ့ကယ်တင်ရှင်အကြောင်းပြောပြဖို့အခွင့်အရေးရရှိပါလိမ့်မယ်။လူငယ်မောင်မယ်တို့ရေလူမမာတွေဟာများသောအားဖြင့်မိမိတို့ရဲ့တတ်မဲ့ခြင်းကဆွပေးတဲ့ကတွင်းအလိုဆန္ဒကိုထိမ့်ချုပ်ပေးနိုင်တဲ့ခွန်အားမရှိကြပါဘူး။သူတို့နဲ့အတူတူဆုတောင်းပေးရမယ်။စိတ်ပြည့်နေတဲ့လူမမာတို့ရဲ့အသက်တာထဲကိုမျောလင့်ချင်းရောင်ချီကိုယူဆောင်လာနိုင်ရမယ်။ဝေဒနာဒုက္ခခံစားနေရတဲ့လူနာတွေဟာယေရှုခရစ်တော်ရဲ့ချစ်ခြင်းကိုယုံကြည်ဖို့လွယ်ကူလာပါလိမ့်မယ်။လူငယ်မောင်မယ်တို့အေးဝံဂေလိအမှုတော်ဆောင်တဲ့အလုပ်ကိုတိမ်ဖျင်းအောင်မပြုလုပ်ရဘူး။ဓမ္မအမှုတော်ဆောင်ရွက်ခြင်းအလုပ်ကိုရှုံချတဲ့သူတို့ဟာယေရှုခရစ်တော်ကိုရှုံချရရောက်ပါတယ်။အလုပ်အကိုင်းတွေမှာဓမ္မအမှုတော်ဆောင်ရွက်ခြင်းနဲ့အကျုံးဝင်တဲ့အပိုင်အားလုံးဟာအမြင့်မားဆုံးအလုပ်တစ်ခုဖြစ်တယ်။တခြားအလုပ်တွေထက်အေးဝံဂေလိဓမ္မဆရာအလုပ်ဟာဖခင်သခင်ရဲ့ကောင်းကြီးမင်္ဂလာကိုပို့ပြီးတော့ခံစားကြရပါတယ်။လူငယ်မောင်မယ်တွေကိုဓမ္မအမှုတော်ဆောင်ရွက်တဲ့အလုပ်မှာဝေရောက်ရင်ဟန့်တားတာတွေမလုပ်ရပါဘူး။သူတို့ရဲ့ထက်မြက်တဲ့စွမ်းရည်တွေကြောင့်တချို့ဟာဖခင်သခင်ချမှတ်ပေးထားတဲ့လမ်းကနေလွဲပြီးအန်ဒီရှိတဲ့လမ်းကိုရောက်ရှိသွားနိုင်တယ်။တချို့ကဓမ္မအမှုတော်ဆောင်အလုပ်ကိုလှုပ်ဆောင်ဖို့ပြင်ဆင်ရမယ့်အစားတခြားစီးပွားရေးလိုင်းဆေးပညာရေးဘက်ကိုအားပေးတာခံစားကြရတယ်။ဒါပေမဲ့ဖျားရှင်ဟာမိမိရဲ့အမှုတော်အတွက်ဓမ္မဆရာတွေကိုပို့ပြီးတော့ခေါ်နေပါတယ်။လူငယ်တွေဟာတခြားလူမျိုးသားစကားတွေကိုအယေချင်းရှိရှိနားလည်ဖို့လေ့လာရမယ်။ဘာသာပြန်အလုပ်ကိုလည်းတတ်အောင်လေ့လာကြရမယ်။လူငယ်မောင်မယ်တို့ဟာမိမိတို့အိမ်တော်မိသားစုထဲမှာနေထိုင်စီမှာပဲသာသနာပြုလုပ်ငန်းကိုလုပ်ကင်ဖို့လက်ကျင့်ပေးဖို့မိဘတို့ရဲ့တာဝန်ဖြစ်တဲ့အတွက်မိဘတို့ကကူညီမဆရမယ်ဆိုတဲ့အကြောင်းလူငယ်မောင်မယ်တို့ဘုဟုသုတအတွက်ပြိုရွယ်မောင်မယ်တိကောင်းဖွယ်အစီအစဉ်မှပြောပြလိုက်ပါတယ်လူငယ်မောင်မယ်များရွှေလန်းချမ်းမြေ့ကြပါစေကွယ်
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြက်များတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တောတာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39 253 3926 429နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအ data မြန်မာအစီအစဉ်များကိုအ data လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအ data ကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ